ရုရှားနိုင်ငံနဲ့တင်းမာမှုတွေကြုံနေရတဲ့ယူကရိန်းနိုင်ငံလုံခြုံရေးအတွက်အာဇော့ပင်လယ်မှာမြောက်အတ္တလန္တိတ်စာချုပ်ဖွဲ့ NATO ကစစ်သွင်းမော်တွေဆီလုပ်ဖို့ယူကရိန်းသမ္မတကအကူအညီတောင်းလိုက်ပါတယ်။ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုရဲ့ပန်ချချက်ကိုတော့ဒီကနေ့ထုတ်ဂျာမန်သတင်းစာဘတ်မှာဖော်ပြလိုက်တာပါ။ဒီနေ့မှာပဲတူရကီသမ္မတရီချစ်တာရဲ့အာရိုဝါကလည်းယူကရိန်းနဲ့ရုရှားကြားကြောင်းဝင်ညှိနှိုင်းပြဖို့ကန့်လန့်လိုက်ပါတယ်။နိုင်ငံခေါင်းဆောင်တွေနဲ့တယ်လီဖုန်းကစကားပြောခဲ့တဲ့အကြောင်းနဲ့အချင်းဒီနိုင်ငံမှာကျင်းပမဲ့ဆက်မှုဖွံ့ဖြိုးတဲ့နိုင်ငံပေါင်း20 G20 ထိပ်သီးဆွေးနွေးပွဲတွင်ရုရှားသမ္မတဗလာဒီမီယာပူတင်အမေရိကန်သမ္မတဒေါ်နယ်ထရန့်တို့နဲ့ဒီကိစ္စဆက်လက်ဆွေးနွေးသွားမှာဖြစ်တဲ့အကြောင်းလဲတူရကီသမ္မတကပြောခဲ့တာပါထိပ်သီးဆွေးနွေးပွဲတွင်ရုရှားနဲ့အမေရိကန်သမ္မတနှုတ်စနေနေ့မှာတရားတွေ့ဆုံပြီးနိုင်ငံကြားကိစ္စတွေအပြင်ဒေသတွင်းပြည်ပကတ်တွေလက်နက်ဖြစ်သိမ်းကိစ္စတွေကိုဆွေးနွေးသွားဖို့ရှိတဲ့အကြောင်းလဲရုရှားဆွေးရပြောခွင့်ရဒီမီထရီပက်စကော့ကပြောပါရယ်ကချီရီလက်ကြားကတဆင့်ယူကရိန်းနိုင်ငံမာရီယိုပိုလ်စစ်ကမ်းကိုတွားဖို့ကြိုးစားကြတဲ့ယူကရိန်းတင်မော30နဲ့တင်မောသားတွေကိုတော့အာဇော့ပင်လယ်ပြင်မှာရုရှားတပ်ဖွဲ့တွေတနင်္ဂနွေနေ့တုန်းကဖမ်းဆီးခဲ့တာဖြစ်ပါတယ်။ယူကရိန်းကတော့အတူခွဲဝေအုံပြဖို့သဘောတူထားတဲ့ကချီရီလက်ကြားကိုရုရှားကရေနံတင်တင်မော30နဲ့ပိတ်ဆို့ခဲ့တာဖြစ်ကြောင်းပြောဆိုထားတာပါ။ရုရှားနိုင်ငံဘက်ကတော့ယူကရိန်းတင်မောတွေဟာရုရှားရေပိုင်းနဲ့တည်းဥပဒေမဲ့ဝင်ရောက်လာတာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။ရုရှားသမ္မတပူတင်ကတော့တင်မာမှုတွေအတွက်ယူကရိန်းသမ္မတဘော်မနေ့ကပဲပြစ်တင်ပြောဆိုလိုက်ပြီးရှင်းနေရွေးကောက်ပွဲမှာပြန်ရွေးကံမဲ့ယူကရိန်းသမ္မတကထောက်ခံမှုရအောင်ကြိုးပမ်းတဲ့လုပ်ရည်ဖြစ်နေလဲပြောဆိုထားပါတယ်။